နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့မြန်မာရွေးကောက်ပွဲဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာနောက်ထပ်ခြေလှမ်းဖြစ်မျှော်လင့်ကြောင်းအမေရိကန်အထက်လွှတ်တော်လူမျိုးစုကောင်းဆောင် Republican အမတ် Mitch McConnell ကမနေ့ကပြောကြားလိုက်ပါတယ
် Burma held elections on Sunday.which we hope will represent another step toward a more democratic
တနင်္ဂနွေနေ့ကမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့ပါတယ်။ဒါဟာဒီမိုကရေစီနဲ့ပုံမတရားဝပြောတဲ့အနာဂတ်စီကိုဥတီတဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်လို့ Mitch McConnell ကပြောသွားတာပါ။ဒါ့အပြင်နှစ်ပေါင်းများစွာပြည်သူတွေကိုဖိနှိပ်ခဲ့တဲ့စစ်အုပ်ချုပ်မှုဟာဒီကနေ့အချိန်ထိမြန်မာနိုင်ငံမှာလွှမ်းမိုးနေဆဲဖြစ်ပြီးတိုးတက်မှုတွေကိုအဟန့်အတားဖြစ်စေတယ်လို့ Kentucky ပြည်နယ် Republican အထက်လွှတ်တော်အမတ် McConnell ကအခုလိုပြောကြားခဲ့ပါတယ်။
We're talking about a nation that still reserves 25% of the seats in the parliament for the military itself.
လက်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းယူထားတဲ့နိုင်ငံအကြောင်းပြောနေရတာပါ။ဒါဟာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အတားအဆီးတစ်ခုဖြစ်ပါတယ်လို့ပြောသွားတာပါ။လက်ရှိမြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့အတူအခြားစိန်ခေါ်မှုတွေဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မပြီးဆုံးသေးတဲ့ပဋိပက္ခတွေCOVID-19 ကပ်ရောဂါရင်ဆိုင်နေရတဲ့အခြေအနေတွေ၊ Crony စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်း Mitch McConnell ကထောက်ပြပြောဆိုသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေနဲ့စစ်မှန်တဲ့အမျိုးသားပြန်လည်တည်မြဲရေးရရှိဖို့နဲ့စီးပွားရေးအရာနောက်ထပ်ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုအပ်နေကြောင်း American အထက်လွှတ်တော်အမတ်ကပြောပါတယ်။တရုတ်ဩဇာလွှမ်းမိုးမှုကိုလည်းမြန်မာနိုင်ငံအနေနဲ့ကာကွယ်ဖို့လိုကြောင်းလည်းသူကဆိုပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းရက်ဆက်ကြမ်းကြုတ်တဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိဖို့လိုအပ်ကြောင်းလည်း Mitch McConnell ကတိုက်တွန်းသွားပါတယ်။နှစ်ပေါင်းအတန်ကြာကလေးကရင်းနှီးခဲ့တဲ့ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့ပါတီရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုတဆိုင်မမက်ဆောင်ရွက်သွားမယ်လို့မျှော်လင့်မိကြောင်း Mitch McConnell ကပြောကြားခဲ့ပါတယ်ရှင်။